ဖရိုရို KU အဖွဲ့ကပြီးခဲ့တဲ့ UFC တိုင်းသားဆွေးနွေးပွဲကနေပြီးတော့ယာယီနှုတ်ထွက်သွားခဲ့တာတွေ့ရပါတယ်။ပြောလေးလာသူတွေကလည်း KU အဖွဲ့ကဒီ UFC အဖွဲ့နဲ့ပြန်မဲပူပေါင်းမလားဒါမှမဟုတ်အပြီးပဲနှုတ်ထွက်သွားမလားဆိုပြီးတော့စောင့်ကြည့်နေကြပါတယ်ဖရိုရေ။ဆိုတော့ဖရိုရို KU ဘာတွေဆက်လုပ်မလဲဆိုတော့အရှိအစီအစဉ်သိပြစီလားခင်ဗျာ
။ကျွန်တော်တို့ခုယာယီနှုတ်ထွက်တဲ့အပေါ်မှာကျွန်တော်တို့ဘိုးကော်ပီမျက်နှာစုံကြီးအစည်းအဝေးခေါ်ပြီးတော့ဒီပြဿနာပြန်တင်ပြမယ်။ဒီပြတော့ဘိုးကော်ပီမျက်နှာစုံကြီးအစည်းအဝေးနေပြီးတော့ပါဝင်တယ်မပါဝင်လဲအဲဆုံးဖြတ်တဲ့အတိုင်းကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒီအတွက်အချိန်ရောဘယ်လောက်ယူရဖို့ရှိပါလဲခင်ဗျာ
။ကျွန်တော်တို့အော်တိုဘာမှာဒီဘိုးကော်ပီစီဝေးခေါ်ယူကျင်းပဖို့ညှာထားပါတယ
်။အစိုးရကလည်းတနင်္ဂနွေအပြစ်ခက်ရက်စဲဖို့တလတ်နှစ်လအတွင်းမှာတို့ကြိုးပမ်းနေကြတာရှိတယ်။ဆိုတော့ KU အဖွဲ့နဲ့ UFC ကြားမှာအခုလိုပြစ်ပခတ်လေးတွေကြောင့်နှောက်နှေးသွားနိုင်မလားဒီလုပ်ငန်းကြီးတစ်ခုလုံးကိုထိခိုက်သွားနိုင်မလို့ထင်ပါလားခင်ဗျာ
။မထင်ပါဘူးခင်ဗျာ။ဘာဖြစ်လို့မထင်တယ်လဲဆိုလို့ရှိရင်အခုနိုင်ငံတော်အစိုးရနဲ့တွေ့ဆုံဆွေးနွေးတာတိုင်းသားပေါင်းစုံကနေပြီးတော့ပါဝင်ဖွဲ့စည်းထားတဲ့ SCT ဆိုတာရှိပါတယ်။အဲ့ဒါ SCT မှာပါဝင်ဖွဲ့စည်းမှုကဓာတ်လူရည်တူနဲ့အခု16ဖွဲ့ပါဝင်ပါတယ်။အဲ့ဒါ SCT ကသူ့အတူလွတ်လွတ်လပ်လပ်နဲ့တွေ့ဆုံတာဖြစ်တယ်။ UFC ရဲ့လွှမ်းမိုးမှုချုပ်ကန့်မှု policy တွေကို counter ဖော်တာမဟုတ်တဲ့အတွက်ဒီတွေ့ဆုံဆွေးနွေးတဲ့ငြိမ်းချမ်းရေးပြဿနာမှာထိခိုက်မှုမရှိပါဘူးခင်ဗျာ
။တချို့ကလည်းဒီ KU အဖွဲ့နှုတ်ထွက်သွားတဲ့အဓိကအကြောင်းရင်းကိုမရှင်းမရှင်းဖြစ်နေကြတာရှိပါတယ်ခင်ဗျာ။ဥမာနေရာကြောင့်လားဒါမှမဟုတ်ဆွေးနွေးမဲ့အကြောင်းအရာကိုသဘောမတူလားဖရိုးအနေနဲ့အရှင်းဆုံးပုံလေးဘယ်လိုများရှင်းပြနေတာရှိပါလဲခင်ဗျာ
။ကျွန်တော်တို့အနေနဲ့ KU အနေနဲ့ကျွန်တော်တို့ချမှတ်ထားတဲ့တပ်ပေါင်းစု policy မာမိတ် policy ရှိပါတယ်။အဲ့ဒါတွေကတော့ကျွန်တော်တို့တူတာခွဲလို့မယ်မတူတာခွဲလို့မယ်ဖွဲ့စည်းတစ်ခုရဲ့မူဝါဒ policy တွေကကျွန်တော်တို့ KU ဖွဲ့စည်းကိုလွှမ်းမိုးတာချုပ်ကန်တာမျိုးကိုကျွန်တော်တို့လက်မခံပါဘူး။နောက်ပြီးတော့အထူးသဖြင့်တော့ကျွန်တော်တို့တပ်ပေါင်း60ကျော်ဆွဲကန်ခဲ့တဲ့ကိကံကြမှာကင်းဖန်တီးရဆိုတဲ့မိမိခြေရပေါ်မှာမိလို့ရပ်ပြီးတော့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီအခြေခံပေါ်မှာကျွန်တော်တို့ကအထူးသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ UFC ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြင်ညာတွေအကြံပြုတာတွေရှိတယ်။ policy နဲ့ပတ်သက်တော့ကျွန်တော်အကြံပြုခဲ့တာတွေရှိတယ်။အဲ့ဒါကျွန်တော်ညှိနှိုင်းဆွေးနွေးခွင့်အကျေလည်းမရခဲ့တဲ့အတွက်ကျွန်တော်ယာယီကျက်ဆိုင်တာဖြစ်ပါတယ်ခင်ဗျာ
ဖရိုကနအမိတ်ရှိသွားတယ်လို့ပေါ့နော်အဖွဲ့စည်းတစ်ခုကချုပ်ကင်နေဆိုတာဘယ်အဖွဲ့စည်းကဘလို့ချုပ်ကင်တာမှမများလဲခင်ဗျာ
ဥပမာပေါ့ဗျာ UFC ကဒီနိုင်ငံတော်ဆွေးနွေးတဲ့တွေ့ဆုံဆွေးနွေးရေးအပြစ်ခတ်ရဆေးဒီမှာ UFC ကနေပြီးတော့ဥဆောင်ပြီးတော့ဆွေးနွေးရမယ်တူတဖွဲ့ချင်းစီကနေတွားရောက်ဆွေးနွေးခြင်းမရှိရဘူးဆိုတော့အဖွဲ့ပြည်သူတွေရဲ့လွတ်လပ်မှုကိုဒါချုပ်ကင်တာဖြစ်ပါတယ်ဒါမျိုးကိုကျွန်တော်တို့ကင်ယူကလက်မခံပါဘူးခင်ဗျာတကယ်လို့ပြောချင်နေရလဲအခုတိုင်းသားဖွဲ့စည်းကနိုင်ငံတော်ဆွေးနွေးတဲ့အပြစ်ခတ်ရဆေးလုပ်တဲ့နေရာမှာတူတဖွဲ့ချင်းစီအနေနဲ့သူ့ရဲ့အခြေအနေသူ့ရဲ့ဘဝအနေနဲ့ပြတ်သားမှုတော့လုတ်ကြိုက်ဆောင်ရတာဖြစ်ပါတယ်ခင်ဗျာ
အခု UFC ရဲ့ခုနှစ်ရက်ကြာအစည်းအဝေးအပြီးမှာပေါ့လေဖွဲ့စည်းပုံအရာ KNU ကိုဒုတိယဥက္ကဋ္ဌတနေရာနောက်ဘောအလုံးမှုဆောင်တနေရာအနေနဲ့ဒီလိုသူတို့ယာထားတာတွေ့ရပါတယ်ဒီယာထားချက်တွေက KNU အဖွဲ့ UFC နဲ့ပြန်ပူးပေါင်းဖို့အတွက်ဖရိုတို့အနေနဲ့စိတ်ဝင်စားမှုအတိုင်းတာပေါ့နော်အလားအလာဘယ်လိုများရှိနိုင်မလဲခင်ဗျာ
အထူးပဲကတော့ဒါပေါ့ဗျာတပ်ပေါင်းစုဒါတစ်ချက်လုံးဘဝတူတွေဖြစ်တဲ့တိုင်းသားတွေလက်တွဲခဲ့တာဖြစ်တဲ့ခါကျွန်တော်တို့ဒါချူရည်သဘောရလည်းဖြစ်တဲ့မာမေးရဲ့ဘဝဆိုင်မှုကိုလည်းပြကျင်နေနေတာသူတို့လက်ဖွင့်ထားတာပါကောင်းပါလေဒါကတော့ဒါပေမဲ့ဒီကရီကတော့ကျွန်တော်ပေါင်ရေးမပေါင်ရေးဆိုတာကျွန်တော်ခုနပြောတဲ့ဘိုးကော်ပီရဲ့မျက်နှာစုံကြီးအစည်းအဝေးကြရင်ကျွန်တော်ဆုံးပြသွားမှာဖြစ်ပါတယ
်ဖရိုတူတဲ့အနေနဲ့ကျတော့ဘလို့သဘောထားရှိလဲဖရိုရဲ့ဥမာကင်ယူအဖွဲ့အတွင်းမှာဖရိုလည်းကောင်းဆောင်တူအနေနဲ့တင်ပြမယ်ဆိုရင် UFC အဖွဲ့နဲ့အခုလက်ရှိပေးထားတဲ့အခြေအနေတွေအရပြန်ပူပေါင်းဖို့တင့်သလားမတင့်ဘူးလားဘလို့များဖရိုအယူအဆရှိပါလဲခင်ဗျာ
ကျွန်တော်ပြောပြမယ်ကျွန်တော်ကဘိုးကော်ပီဟုတ်တယ်ပြင်ဘိုးလုံးမှုဆောင်တယောက်ဖြစ်တယ်ကျွန်တော်ကရင်တစ်ခုလုံးရဲ့ policy ကိုတောင်းခါမဲ့ခေါင်းဆောင်တယောက်ဖြစ်တယ်ကျွန်တော်တူရဲ့သဘောထားအမျိုးကိုကျွန်တော်ပြောလို့မရပါဘူးကျွန်တော်ဖွဲ့စည်းရဲ့သဘောထားကို policy ကိုကျွန်တော်တောင်းခါပြီးပြောရမယ်သဘောထားရှိပါတယ
်ဖရိုတလောကပြောလိုက်တာလဲကျွန်တော်တို့ကြားရတာပေါ့လေပြည်တော်စုတက်မတော်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီကိစ္စကိုရှင်းလင်းတင်ဖို့စောနေသေးတယ်လို့ဖရိုပြောတာကျွန်တော်တို့အဲ့လိုနားလည်လိုက်ပါတယ်ဖရိုအဲ့ကိစ္စနည်းနည်းလေးရှင်းပြပါလားခင်ဗျဘာကြောင့်လူစောရတယ်ဆိုတာပေါ့နိ
ကျွန်တော်တို့ကဒီလိုရှိတယ်အခုကျွန်တော်တို့ KU အနေနဲ့နိုင်ငံရေးကိုရှေ့တန်းတင်ပြီးတော့ကျွန်တော်တို့ပါနေစီးရေးကိုအတိအကျရှင်းတာမတင်ဘူးကိုကိုကိုမေဘီကိုကံကာပွဲရဲ့အဆင့်သာလေကျွန်တော်တို့ကိုကိုကိုယက်တိထားတယ်နောက်တစ်ချက်ပြောချင်တာကတော့ဒီနေ့နိုင်ငံတော်ဆွေးနွေးနဲ့ကျွန်တော်တို့ပြဿနာဆွေးနွေးတယ်ပြခါရဆဲလက်မှတ်ထိုးရတယ်ဆိုတော့ကျွန်တော်တို့လက်နဲ့စွန့်မှာတော့လက်နဲ့ဖြုတ်သိမ်းမှာဆိုတောင်းဆိုမှုမရှိပါဘူးဒါကြောင့်မို့ကျွန်တော်တို့တစ်ဖက်ကသနတ်ခံပြီးတော့တစ်ဖက်ကညဉ့်ညဉ့်စကားကိုကျွန်တော်တို့ပြောနေတယ်တော့ပဲပြခွင့်ရေးတွေရှိတာပဲတကယ်လို့ဒီဖက်ဒရယ်တက်မလို့ဆိုတာခင်ဗျဒီနေ့ကာလမျိုးမှာကျွန်တော်တို့ရှေ့တန်းတင်ပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်တို့တတိုင်းပြည်လို့ရဲ့ညဉ့်ညဉ့်ရဲ့ခီးစဉ်ညဉ့်ညဉ့်ရဲ့ပြစ်စင်တွေကိုအများကြီးတူးနဲ့တူးတောင်းရတွေပို့ပြီးတော့ကြီးထွားနိုင်တယ်လို့ကျွန်တော်တို့မြင်တယ်။နောက်တော့ UFC မှာဒီနေ့လုပ်နေတဲ့ ဖယ်ရတမ်းလို့ဆိုတာတောင်ပိုင်းစစ်ဒေသမြောက်ပိုင်းအနောက်ပိုင်းစစ်ဒေသဘာညာဆိုတာတွေဟာတကယ်လက်တွေ့မှာဘာမှလက်တွေ့အကောင့်တွေဖော်နေတာမဟုတ်ပါဘူးအဲ့တော့တခုဟာရှိတယ်ဒီနေ့ကျွန်တော်လက်တွေ့ဟာကျွန်တော်တို့မြောက်ပိုင်းမှာဗျာကျွန်တော်ဘွားတို့ညီကိုတွေကချင်းနေနဲ့တိုက်ပွဲရမရသေးဘူးဖယ်ရတမ်းတော့ဖွဲ့ထားပြီးတော့ခင်ဗျားပါရီစစ်ကူသွားပေးနေတယ်တကယ်လက်တွေ့မဖြစ်နိုင်တဲ့ကိစ္စတော့ကျွန်တော်တို့စာရဲပေါ်မှာဒီလိုဖော်ပြကြရမယ့်တူးနဲ့တူးပို့ပြီးတော့ယုံကြည်မှုတည်ဆောက်ရတဲ့ကာလမျိုးမှာဒါတွေကလက်တွေ့မကျဘူးလို့ကျွန်တော်ထင်ပါတယ
်ဖရိုရဲ့အမြင်ကို UFC အဖွဲ့ဝင် NCCD အဖွဲ့ဝင်ဒိုင်းနာကောင်းဆောင်တွေအများစုကတော့သဘောတူကြရဲ့လားခင်ဗျာ
ကျွန်တော်တို့ထောက်ခံတဲ့အားတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့တင်ပြခဲ့တဲ့ပြည်ပြည်ကြော်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စာတန်းကိုအလေးနဲ့ထားပြီးတော့ဆွေးနွေးခဲ့တာမရှိဘူးခင်ဗျာအချိန်လုံလောက်အောင်လည်းမပေးခဲ့ဘူးပထမကျွန်တော်တို့အကြံပြုတဲ့စာတန်းကိုမှတ်သားတစ်ခုအနေနဲ့ပဲသဘောထားခဲ့ပါတယ်ကျွန်တော်တို့အဲ့ဒါကိုတော်တော်လေးတိုက်တွန်းဆွေးနွေးခဲ့ရလို့သာနည်းနည်းပါဆွေးနွေးတာပဲရှိတယ်လုံလောက်တဲ့အချိန်မရှိဘူးခင်ဗျာဒါကြောင့်မို့ဒီကိစ္စကလည်းအများကြီးမဖြစ်တဲ့ကိစ္စလို့ကျွန်တော်တို့မြင်ပါတယ
်ငင်းငင်းဆွေးနွေးပွဲစကားဝိုင်းကိုကျွန်တော်တို့နားလည်တယ်လို့ကြည့်ရရင်အစိုးရတစ်ဖက်ပေါ့နော်ဖရိုတို့တိုင်းလက်နက်ကင်အဖွဲ့စည်းတွေဘက်ကတစ်ဖက်ဆိုတော့ဒီနှစ်ဖက်တွဲဆုံဆွေးနွေးမဲ့ဇကဝိုင်းမှာဖရိုတို့တိုင်းနာအချင်းချင်းအဖွဲ့စည်းတွေကြားစီလုံးညီညွတ်မှုအခြေအနေရောဘယ်လိုများခြုံပြီးသုံးသပ်လို့ရပါလဲဖရိုရဲ
့ပထမဆုံးပြောချင်တာကတော့ဗျာကျွန်တော်တို့တိုင်းနာတွေဘဝတွေကလည်းမတူဘူးဗျာဘဝအခြေခံကြီးကလည်းမတူဘူးဖုံးဖုံးတက်တက်မှုကလည်းမတူဘူးဆိုတော့ကြောစဉ်းစားဖို့စဉ်းစားနည်းတွေကလည်းအများကြီးနှိစဖို့ကကျွန်တော်စူးစမ်းယူရပါတယ်ဥပမာပေါ့ဗျာကျွန်တော်ဥပမာအနည်းဆုံးဥပမာပြောပြရရင်ကျွန်တော်ပြေမျိုးသားတွေအနေနဲ့နိုင်ငံတော်ဆွေးနွေးနေပြည်ခိုင်ရေးဆွေးလုပ်ခဲ့တာသုံးနှစ်ထဲကိုချင်းနှင်းကိုရောက်လာပြီကျွန်တော်ဒေသတွေမှာလည်းဖနတ်ပါတိတ်တော့ဖြစ်သွားပြီကျွန်တော်တို့မျိုးသားတွေလည်း MTD အတွက်အမှန်မှစိတ်ဆန်းပါတယ်လို့ပြောရတယ်လက်တွေ့ချင်းကဒီလိုကျွန်တော်တို့တောင်ပိုင်းရှိဒေသမှာဒီလိုပြည်ခိုင်ရေးဆွေးလုပ်နေခဲ့ပြီလေဒီနေ့အထိကျွန်တော်မြောက်ပိုင်းဒေသတွေမှာဖနတ်ပါနေရပေါ့နေတော့မယ်အဲ့ဒါကျွန်တော်တို့တိုင်းသားတွေကဘဝမတူဆိုတာကြောတောင်ဆိုတာဖြစ်ပါတယ်ခင်ဗျ
တိုင်းသားတွေအားလုံးနဲ့အစိုးရတို့ကြားရင်ကြားစစ်ဖို့တနိုင်ငံလုံးအပြစ်ခတ်ရက်စဲဖို့ဖရို့အနေနဲ့မျှော်လင့်ချက်ဘလောက်များရှိပါလဲခင်ဗျ
ကျွန်တော်လည်းကြည်ကြည်မမကြည့်ပါတယ်။ပါပြလဲဆိုတော့ကျွန်တော်တို့ကဗျာနှစ်ပေါင်း60ကျော်အပြင်းထန်ပြစ်ပတ်ကဖြစ်ခဲ့ကြရတဲ့အင်အားစုနှစ်စုဒီအင်အားစုနှစ်စုကဒီနေ့စစ်မြေပြင်မှာဟိုတုန်းကအပြေကျတက်ခဲ့ရတဲ့လူတွေကဒီနေ့သဘောပုံမှာပြန်ပြီးတော့ဆုံရတယ်ဗျာ။သဘောပုံမှာပြန်ဆုံပြီးတော့ကျွန်တော်တို့ညှိနှိုင်းလို့ရတယ်ဆွေးနွေးလို့ရတယ်မတူတာရယ်လဲပြန်ဆိုင်ရတယ်ပြန်တွေ့ကြတယ်ပြန်မိကြတယ်ဒါတိုးတက်တဲ့လက္ခဏာကောင်းမွန်တဲ့လက္ခဏာပဲခင်ဗျ
ဖရိုတို့တိုင်းသားအချင်းချင်းမကြခင်ညှိနှိုင်းပြေလည်မှုရပြီးတော့အစိုးရနဲ့သကဝိုင်းကိုဆက်နိုင်မဲ့အလားလာရောဘယ်လိုတွေများရှိပါလဲခင်ဗျ
ကျွန်တော်ကတော့အကောင်းမြင်ဘက်ကပဲကျွန်တော်ရှုမြင်ပါတယ
်ဖရိုကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့